အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုအင်ဒိုပစိဖိတ်ဒေသလုံခြုံရေးနဲ့ကျွဲဝတိုးတက်ရေးအတွေ့အတူတကဆောင်ရွက်ကြဖို့ကတိပြုဆွေးနွေးခဲ့ကြတဲ့အချိန်မှာမြန်မာရေးကိုပါထည့်သွင်းဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့အိန္ဒိယခေါင်းဆောင်နှစ်ဦးတို့မနေ့ကတည်းကတည်းကတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ကြတဲ့အကြောင်းသမ္မတအင်ဂျီရောကပြောဆိုထားပါတယ်။ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံအပေါ်အမြင်တွေကိုခေါင်းဆောင်နှစ်ဦးဖလှယ်ခဲ့ကြတယ်လို့ရိုဟင်ဂျာဒုက္ခတဲ့ပြည်ပခါကိုဖြည့်ဆည်းနိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့တယ်လို့အင်ဂျီရောကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ရဲ့အကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ကိုလူပေါင်းသိမ်းချီထွက်ပြေးရတဲ့ကိစ္စဟာလူမျိုးစုအလိုက်ရှင်းလင်းမှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဘက်ကပြောဆိုထားပြီးမြန်မာစစ်တပ်တာဝန်ရှိသူတချို့ကိုတန်းခတ်ပိတ်ဆို့မှုချမှတ်ထားတာပါ။အိန္ဒိယနိုင်ငံကတော့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြီးခဲ့တဲ့နှစ်ကုန်ပိုင်းနှဲခွဲခဲ့ခြင်းမှာတော့ကြားနေမယ်ပြီးခဲ့တာပါ။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအပြုသဘောဆောင်ဆွေးနွေးအဖြစ်စာချဖို့ကိုပဲအဲ့ဒီအချိန်ကကုလဆိုင်ရာအိန္ဒိယကိုယ်စီအလှယ်ကတိုက်တွန်းခဲ့တာဖြစ်ပါလိမ့်ရှင်။